Welcome to the Voice of America in Burmese.
မြန်မာနိုင်ငံခင်မရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်မေလ၂ရက်အင်္ဂါနေ့မနက်6:00ကနေ9:00ထိအစီအစဉ်တွေကိုလိုင်းဒိုမီတာ2430တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကောင်းမွန်တဲ့အခြေအနေတွေအောက်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံမယ်လို့သမရထွန်းကပြောပါတယ်။ကမ္ဘာအလုတ္တမားနေ့မေဒီနေ့မှာကမ္ဘာတဝန်းကအလုတ္တမားတွေချီတက်ဆန္ဒပြခဲ့ကြပါတယ်။ဥရောပသုံးနိုင်ငံကိုတွားရောက်လည်ပတ်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာ EU ခေါင်းဆောင်အနေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြန်နှားဆင်ကြမယ်သတင်းလွှာတွေထဲမှာတော့
ဒေါအောင်ဆန်းစုကြည်လေလာလာတာတော့ဒီခိုင်ပြည်မြောက်ဖက်နယ်စပ်မှာဖြစ်နေပြစားနေတဲ့ပတ်သက်ပြီးတော့တရင်အမားတွေပဲနိုင်ငံများအရာနေပြီးတရင်အမှန်တွေနိုင်ငံများနဲ့မရရဘူးမရကြဘူးဆိုသူတို့ပုံမှာ
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်နဲ့ပတ်သက်ပြီးဘာလင်တက္ကသိုလ်ကကတိကဟောင်းဦးခင်မောင်စောပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ပေါ်မျောလင့်ချက်တွေပြီးတော့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတယ်ဆိုတာတွေကိုပါနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားအရေးကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာစီးရဲအရာလှုပ်ဆောင်မဲ့ကိစ္စလည်းပါဝင်တယ်လို့ပြောကြားပြီးရပ်ပိုင်းအကြံမှာပဲသမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံမယ်လို့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်မြောက်ကိုရီးယားကပဲထိန်တပ်ဒုံးကျည်စမ်းသပ်ပစ်လုံမှုတွေလှုပ်ဆောင်နေသလို6ချိန်မြောက်မြေအောက်နျူကလ িয়ার စမ်းသပ်ဖောက်ခွဲဖို့အတွက်ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲမြောက်ကိုရီးယားပေါ်ထားတဲ့အမေရိကန်ရဲ့မူဝါဒတိတိတသာပြောင်းလဲမဲ့အရေးလက္ခဏာထွက်ပေါ်လာတာပါကင်ဂျွန်ဦးနဲ့တွေ့ဆုံဖို့အခြေအနေပေးရင်သူတွေ့ဆုံမှာဖြစ်ကြောင်းအဲ့လိုတွေ့ဆုံမယ်ဆိုတဲ့နေရာမှာမှန်ကန်တဲ့အခြေအနေတွေဖြစ်ဖို့တော့လိုတယ်လို့ဘလုံးဘတ်သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းသမ္မတထရမ့်ကတနင်္လာနေ့မှာပြောပါတယ်။နိုင်ငံရေးသမားအများစုကတော့အခုလိုပြောမှာမဟုတ်ကြောင်းဒါပေမဲ့အခြေအနေပေးရင်ကင်ဂျွန်ဦးနဲ့တွေ့မှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်နဲ့ကင်ဂျွန်ဦးတွေ့ဖို့အလံဝေသေးကြောင်းမြောက်ကိုရီးယားအနေနဲ့သူ့ရဲ့ရန်လိုတဲ့သဘောထားသဘောနဲ့နျူကလ িয়ার လက်နက်တိစောက်မှုအစီအစဉ်တွေမရဆိုင်မချင်းတွေ့ဆုံမှုမဖြစ်နိုင်ကြောင်းအမေရိကန်သမ္မတအင်ဂျီနီယာပြောခွင့်ရရှောင်းစပိုက်ဆာကတနင်္လာနေ့မှာပြောပါတယ်တွေ့ဆုံမှုမကြာခင်ကာလအတွင်းမှာဖြစ်နိုင်ခြင်းသူ့အနေနဲ့မမြင်ကြောင်းနဲ့လက်ရှိအခြေအနေတွေကလည်းတွေ့ဆုံမှုအတွက်မဖြစ်နိုင်သေးကြောင်းလဲရှောင်းစပိုက်ဆာကပြောကြားခဲ့ပါတယ
်နေလတည့်ရက်နေ့ကကြောက်တဲ့မေဒီကပအလုတ်သမားနေ့အထိမ်းမဲ့အမေရိကန်ပြည်ထောင်စုအပါဝင်နိုင်ငံတကာမှဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်ပြင်သစ်တူရကီအပါဝင်နိုင်ငံအတော်ချုပ်မှမေဒီနေ့ချီတက်ဆန္ဒပြပွဲတွေဟာအာနာရှင်ဆန်နဲ့အုပ်ချုပ်မှုအမျိုးသားရေးဝါဒပြင်းထန်တဲ့လက်ရဇွန်းနိုင်ငံရေးအဖွဲ့တွေအင်အားကောင်းလာမှုတို့အပေါ်ဒေါသထွက်နေတဲ့ဆန္ဒပြသူတွေကြောင့်အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ခဲ့ကြပါတယ်။အစ္စတန်ဘူမြို့တော်တက်ဆင်ရင်းပြင်းမှာတနင်္လာနေ့ကစူဝေးဆန္ဒပြတဲ့လူအုပ်ကြီးကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်ဖြိုခွဲခဲ့ပါတယ်။ဒါ့အပြင်လူပေါင်း200ထက်မနည်းကိုလည်းဖမ်းဆီးခဲ့ပါတယ်။ရုရှားနိုင်ငံမှာတော့လူပေါင်း300,000မေဒီနီအထိမ်းမဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်။မော်စကိုမြို့တော်နဲ့စိန့်ပီတာစဘတ်မြို့အပါအဝင်နိုင်ငံအနှံ့မြို့အတော်များများမှဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးရမှာလူပေါင်း120,000အဖမ်းခံခဲ့ရတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။ပြင်သစ်ဒုတိယအကြော့သမရရွေးကောက်ပွဲဝင်မဲ့လက်ရာစွန်းအမျိုးသားရေးဝါဒီမရင်းလာပင်းကိုမကြေနှက်ကြတဲ့ပဲရစ်မြို့တော်ကဆန္ဒပြသူတချို့ကတော့မီးလောင်ပုံးတွေပစ်ခတ်ဖောက်ခွဲမီးလောင်ပုံးတွေနဲ့ပစ်ပေါက်ခဲကြသလိုရဲတွေနဲ့ပဋိပက္ခဖြစ်ခဲ့ကြပါတယ်။အာရှနိုင်ငံတွေမှာလည်းမေဒီနီအခမ်းအနားကျင်းပရမှာမြန်မာနိုင်ငံမှာအလုတ္တမအခွင့်အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဖနွန်ပင်မြို့တော်မှာအထည်ချုပ်စက်ရုံအလုတ္တမ1,000ကျော်ဟာအနေဆုံးလောက်ခလစာတုံမြင်မှုနဲ့လွတ်လပ်စွာစုယုံခွင့်စတဲ့အချက်တွေကိုတောင်းဆိုခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့စနစ်ပြောင်းဖို့ဆန္ဒပြသူတွေကတောင်းဆိုဆန္ဒပြခဲ့ကြပြီးဟောင်ကောင်နဲ့တိုင်ပေတို့မှာတော့မေဒီနီချီတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်။
ကမ္ဘာ့အလုပ်သမားနေမီဒီနီအထိမ်းအမှတ်ဖြစ်တဲ့တနင်္လာနေ့ကအမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော်မှာလဲထောင်နေချေတဲ့ပြည်သူတွေသမရအင်ဂျူတော်ရှိရာကိုချီတက်ဆန္ဒပြခဲ့ကြပြီး Yes We Can ဆိုတဲ့သမရဘာရကိုဘာမားရွေးကောက်ပွဲမဲဆွယ်စီယုံစင်ကာလာကအသုံးပြုခဲ့တဲ့ဆောင်ပုဒ်ကိုအင်္ဂလိပ်လိုရောစပိန်ဘာသာနဲ့ပါကြွေးကြော်ချီတက်ခဲ့ကြပါတယ်ဝါရှင်တန်ဒီစီမှာပြုလုပ်တဲ့ချီတက်ဆန္ဒပြပွဲဟာကမ္ဘာတဝန်းမှာကျင်းပကြတဲ့အလုပ်သမားတွေရဲ့အခွင့်အရေးကိုတောင်းဆိုပြီးတပိတ်မောက်ဆန္ဒပြကြတဲ့အလုပ်သမားတွေနဲ့ချိတ် အလုတ်သမားနေနဲ့ချိတ်ဆက်ပြုလုပ်တာလည်းဖြစ်ပါတယ်ဒါပေမဲ့ဝါရှင်တန်ဒီစီမှာကျင်းပတဲ့ချိတ်ဆက်ဆန္ဒပြပွဲကတခြားနေရာတွေနဲ့မတူတာကတော့သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေကိုစတင်တာနဲ့အမေရိကန်စီးပွားရေးမှာပြပကနေလာရောက်အခြေချနေထိုင်သူတွေရဲ့ရေးပါတဲ့အခက်အခဲတွေကိုမိမောင်းထုတ်ပြခဲ့ကြတာဖြစ်ပါတယ်ဝါရှင်တန်ဒီစီမြို့မှာစီးပွားရေးလ
တန်လွင့်ဌာန VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့အတန်လွင့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG အကြီးအကဲ John Lansing ကပြောကြားလိုက်ပါတယ်မနေ့ပြန်ဗုဒ္ဓဘုနေ့မှာကြောက်မယ် World Press Freedom Day ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ဖြစ် BBG နဲ့ Washington DC မှာရှိတဲ့ George Washington တက္ကသိုလ်ကသတင်းနဲ့လူထုဆိုင်ရာဌာနတို့ကနေတနင်္လာနေ့ကပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲမှာ John Lansing ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ဒီကရဲ့ American ရွေးကောက်ပွဲမှာ Russia ကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့လည်းသူကထည့်သွင်းဆွေးနွေးခဲ့ပါတယ်။ထင်အောင်ထင်မှားလှုပ်ထားတဲ့သတင်းမှားတွေထွက်ပေါ်ခဲ့တာကပြည်သူတွေအတွက်အစိုးရစရာဖြစ်ပြီးသတင်းချက်လက်မှန်တွေသိရဖို့အားထုတ်လုပ်တင်တယ်လို့ပြောပါတယ်။မဟုတ်ရင်တော့ဘလို့အကျိုးဆက်တွေဖြစ်လာမလဲဆိုတာသူ့အနေနဲ့စိုးရိမ်မိတယ်လို့လည်း Mr. Lansing ကပြောသွားပါတယ်။အဲ့ဒီဆွေးနွေးပွဲကို CNN, NPR စတဲ့နာမည်ကြီးသတင်းဌာနကတာဝန်ရှိသူတွေလည်းတက်ရောက်ဆွေးနွေးခဲ့ပါတယ်ရှင်။
UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမ်မြို့တော်မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီဟာဒီကနေ့အင်္ဂါနေ့မှာ EU ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်နဲ့တွေ့ဆုံမှာဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲလည်းဖြစ်တဲ့ဥရောပကော်မရှင်ဥက္ကဋ္ဌဒုဥက္ကဋ္ဌလည်းဖြစ်တဲ့ဖက်ဒရီကာမိုဂယ်ရီနီနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲတွေပြီးသွားရင်တော့တွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုဘရပ်ဆဲလ်စ်စံတော်ချိန်နေ့လည်း2နာရီခွဲမှာပြုလုပ်ဖို့ရှိတယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာယုံပြောခွင့်ရသူက VOA ကိုအတိအပြုပြောဆိုပါတယ်ဒီနေ့မေလ၂ရက်နေ့မှာပဲဘယ်ဂျီယံဘီရင်ဖိလစ်ပဲနဲ့လည်းဒေါက်ဆန်ဆုကြည်တွေ့ဆုံမယ်ဆိုတာကိုဘယ်ဂျီယံဘီရင်ယုံကသတင်းထုတ်ပြန်ထားပါတယ် EU ဥရောပသမဂ္ဂယုံဆိုင်တဲ့ဘယ်ဂျီယံကိုနိုင်ငံတော်အကြီးအကဲတစ်ယောက်အနေနဲ့ဒေါက်ဆန်ဆုကြည်တွေ့ရောက်တာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်ဘယ်ဂျီယံခီးစဉ်ပြည်တော့ဒေါက်ဆန်ဆုကြည်ဟာအီတလီနိုင်ငံကိုမေလ၃ရက်နေ့မှာခီးဆက်မှာပါမေလ၃ရက်နေ့ကျရင်တော့အီတလီနိုင်ငံသားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။အီတလီအထက်လွှတ်တော်မှအီတလီအမျိုးသမီးများအဖွဲ့ဆိုင်ရာဆွေးနွေးပွဲမှာဒေါက်တာဆန်းစုကြည်အဖွဲ့မင်းကွန်းပြောကြားမယ်လို့ဆိုပါတယ်။2013ခုနှစ်တုန်းကလည်းဒေါက်တာဆန်းစုကြည်အီတလီနိုင်ငံကိုတွားရောက်ခဲ့ပူးပါတယ်။အဲဒီတုန်းကနိုဘယ်ညင်းညာရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုအီတလီအစိုးရကရောမမြို့တော်မှာဂုဏ်သူးဆောင်နိုင်ငံသားဘွဲ့ပေးအပ်ခဲ့ပါတယ်။ဒီခီးစဉ်အခုခီးစဉ်အတွင်းမှာတော့ဗာတီကန်နန်းတော်မှာပိုယဟမင်းကြီးဖရန်စစ်စ်နဲ့ဒေါက်တာဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတော့သတင်းတွေထွက်ပေါ်နေပေမဲ့လည်းအတိမပြုတ်နိုင်သေးပါဘူးမေလ၄ရက်နေ့ကျရင်တော့ဒေါက်တာဆန်းစုကြည်ဟာဗြိတိန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်
American Federal ပြည်ထောင်စုစနစ်ကိုလေ့လာဖို့မြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေအပါအဝင်မြန်မာအစိုးရနဲ့တပ်မတော်အစင်းကြီးအရာရှိတွေလွတ်တော်ကိုယ်စားလှယ်တွေစုစုပေါင်း15ဦးပါဝင်တဲ့အဖွဲ့ဟာ American Washington DC မြို့တော်ကိုရောက်ရှိနေပါတယ်အမေရိကန်နိုင်ငံသားဌာနရဲ့နိုင်ငံတကာကောင်းဆောင်မှုအစီအစဉ်ကနေပထမဆုံးအကြိမ်စစ်ဖက်ဆိုင်ရာအစ်စ်နှင့်အရာရှိတွေနဲ့တိုင်းဒေါ်လက်နက်ကိုင်ဖွဲ့တွေကကိုယ်စားလှယ်တွေကိုအမေရိကန်ကိုတရားဝင်ဖိတ်ခေါ်ခဲ့တာလည်းဖြစ်ပါတယ်။ဒီအစီအစဉ်ကနေအမေရိကန်နိုင်ငံမှာဗဟုအစိုးရနဲ့ပြည်내အစိုးရတွေကြားအာဏာခွဲဝေပြီးအပြန်အလှန်ထိန်းချုပ်တဲ့စနစ်ကိုမြန်မာကိုယ်စားလှယ်ဖွဲ့ကလေ့လာမှာဖြစ်ပါတယ်။15ရက်ကြာလေ့လာမယ့်ခီးစဉ်အတွက်ဧပြီလ29ရက်နေ့ကဝါရှင်တန် DC ကိုရောက်ရှိလာတဲ့မြန်မာကိုယ်စားလှယ်ဖွဲ့ရဲ့မှရန်ကုန်တိုင်းအစိုးရတိုင်းဒေသကြီးရာဝန်ကြီးနော်ပန်းတင်စာမျိုးနဲ့အခြားပြည်နယ်နဲ့တိုင်းကလွှတ်တော်ကိုယ်စားလှယ်တွေဗိုလ်မှူးချုပ်အဆင့်တက်မတော်အရာရှိကြီးတဦးနဲ့တက်မှုအဆင့်ရေတက်အရာရှိတဦးပါဝင် KIO နဲ့ KNU အဖွဲ့ဝင်တွေလည်းပါဝင်ပါတယ်ရှင်
ကိုဂျိုးစီးပွားကာကွယ်ရေးဝါဒကြီးထွားလာနေတာကြောင့်ကောင်းမွန်တဲ့အလားအလာရှိတယ်လို့ခန့်မှန်းထားကြတဲ့အာရှတိုက်ရဲ့စီးပွားရေးအလားအလာတည်တာတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂစီးပွားရေးနယ်လူမှုရေးဌာနကတင်းနေလာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အထူးသဖြင့်တော့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံအပေါ်အမေရိကန်ကထားရှိတဲ့ကုန်သွ အများအားဖြင့်ကောင်းမွန်ကြောင်းဖော်ပြထားပါတယ်ဒီတိုင်းဆက်ရှိသွားမယ်ဆိုရင်တော့2050မှာ90ရာခိုင်နှုန်းအထိရှိလာမယ်လို့ကုလသမဂ္ဂရဲ့စစ်တမ်းမှာဖော်ပြထားပါတယ်ပြည်ပပုတ်ကုန်ပေါ်နှစ်ပေါင်း900လောက်အခြေခံပြီးအမေရိကန်နဲ့ဥရောပတိုက်တွေကဈေးကွက်တွေကိုတင်ပို့ခဲ့တဲ့အာရှတိုက်ရဲ့စီးပွားရေးအစီအစဉ်တွေကြောင့်ဒေတာတွေမှာတာဝန်များစွာသောပြည်သူတွေကိုဆင်းရဲရင်းကကယ်တင်နိုင်ခဲ့တ ခံတို့တည်တည်ရှိကြမယ်လို့ဆိုပါတယ်
။ American ပြည်ထောင်စု Texas, Arkansas, Missouri, Mississippi ပြည်နယ်တွေမှာလေဆင်နှမောင်းနဲ့လေပြင်းမုန်တိုင်းတွေတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း14ဦးထက်မနည်းသေဆုံးခဲ့ကြပါတယ်။Texas ပြည်နယ်အရှေ့ကျမ်းမှာအဆိုးဆုံးခံခဲ့ရတာဖြစ်ပြီးဇက်တိုက်ဖြစ်ပေါ်လာတဲ့လေဆင်နှမောင်းတွေကြောင့်လူ၄ဦးထက်မနည်းသေဆုံးခဲ့ရတယ်လို့အကြီးအကျယ်ထိခိုက်ပျက်စီးမှုတွေလည်းကြုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကုစုံဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအင်ကာနေ့မနေ့အစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဥရောပသုံးနိုင်ငံခီးစဉ်အတွက် Belgium နိုင်ငံ Brazil မြို့ကိုမနေ့ကရောက်သွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂအဖွဲ့အကြီးအကဲတွေပြင် Belgium ဘီရင် Philippines နဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။မကြာသေးခင်ရပိုင်အတွင်းကပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်ကလည်းဥရောပတိုက်အတွင်းကရေးပါတဲ့နိုင်ငံတွေဖြစ်တဲ့ဩစတီးရီးယားနဲ့ဂျာမနီနိုင်ငံတွေကိုတွားရောက်ခဲ့တာကြောင့်မြန်မာဆိုရဟာဥရောပနိုင်ငံတွေနဲ့ပိုးပြီးနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်လာနိုင်ဖို့ရတယ်လို့လည်းမြန်မာရေးလက်လာသူတွေကသုံးသပ်ပြောဆိုကြပါတယ်။အပြည့်အစုံကိုတော့ကိုစောဝင်းနိုင်ကတင်ပြပေးပါမယ်ရှင်
။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်၊အီတလီနဲ့ဗြိတိန်သုံးနိုင်ငံခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်နဲ့ဘရပ်ဆဲလ်စ်မြို့ကိုမေလ၁ရက်နေ့ကရောက်ရှိသွားတာပါ။ဒေါအောင်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီနဲ့ဘရပ်ဆဲလ်စ်မြို့မှာဒီကနေ့မေလ၂ရက်နေ့မှာတွေ့ဆုံပြီးဒေသစံတော်ချိန်နေ့လယ်၂နာရီခွဲမှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမယ်လို့ဖက်ဒရီကာမိုဂရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်က VOA ကိုအတည်ပြုပြောဆိုပါတယ်။ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်နိုင်ငံမှာရှိနေစဉ်အတွင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင်တခြား EU တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်ဘယ်လ်ဂျီယမ်ဘီရင်ဖီလစ်ပင်နဲ့လည်းဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။မေလ3ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာအီတလီနိုင်ငံကိုခီးဆက်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအန်ဂျလီနိုအယ်ဖာနိုနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။အီတလီအထက်လွှတ်တော်မှာအီတလီအမျိုးသမီးများအဖွဲ့ဆိုင်ရာဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်အဖွဲ့မင်းငွန်းပြောကြားမယ်လို့သိရပါတယ်။2013ခုနှစ်တုန်းကလည်းဒေါအောင်ဆန်းစုကြည်အီတလီနိုင်ငံကိုတစ်ခေါက်ရောက်သွားခဲ့ပူပါတယ်။အဲဒီတော့ကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုအီတလီအစိုးရကရောမမြို့တော်မှာဂုံတူးဆောင်နိုင်ငံသားဘွဲ့ပေးအပ်ခဲ့ပါတယ်။အခုခေတ်စဉ်အတွင်းမှာတော့ဗာတီကန်နန်းတော်မှာပိုပ်ဟန်မင်းကြီးဖရန်စစ်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အတိမပြုတ်နိုင်သေးပါဘူး။ဒေါအောင်ဆန်းစုကြည်ဟာအီတလီကမှတဆင့်မေလ၄ရက်နေ့မှာဗြိတိန်ကိုတွားရောက်မှာဖြစ်ပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတံပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဗြိတိန်နိုင်ငံကိုဒုတိယအကြိမ်မြောက်တွားရောက်ခြင်းဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့ NLD ပါတီခေါင်းဆောင်အဖြစ်နဲ့ဗြိတိန်ကိုတကြိမ်တွားရောက်ခဲ့ပူပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဩစတြီးယားနဲ့ဂျာမနီနှစ်နိုင်ငံခီးစဉ်အပြီးရပ်ပိုင်းအတွင်းမှာပဲဒေါအောင်ဆန်းစုကြည်ဥရောပသုံးနိုင်ငံတရားဝင်ခီးစဉ်အဖြစ်ရောက်ရှိလာတဲ့အတွက်အရင်တမရဘရက်ကိုဘားမအစိုးရလက်ထက်တုန်းကအမေရိကန်ပြည်ထောင်စုနဲ့ပိုပြီးနှိစက်တဲ့ဆက်ဆံရေးရှိခဲ့တဲ့မြန်မာနိုင်ငံဟာအခုတမရဒေါ်နယ်ထရမ့်အစိုးရတက်လာပြီးတဲ့နောက်ဥရောပနိုင်ငံတွေနဲ့ပုံမနှွေးထွေးတဲ့ဆက်ဆံရေးတိဆောက်လာနေပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှေ့တောင်အာရှရေးရာသုတေသနဌာနကကတိကဟောင်းဥက္ကမောင်စောကတုံ့တက်ပါတယ
်အမေရိကန်မှာဒီနောက်ကတော့အမေရိကန်တမရအိုဘားမားတို့ကတော့တမျိုးအခုကဒေါ်နယ်ထရမ့်တက်လာတယ်ကျလာပြီးအမေရိကန် policy တွေတော်လေးပြောင်းဖို့နေလေရှိတယ်အဲ့တော့ဒီဥရောပတိုင်းမှာကျတော့လည်းအခုကဥရောပတိုင်းမှာလည်းပြောင်းလဲနေတာတော်တော်ကြီးများနေတယ်အခုသမားပြည်နဲ့ဥရောပတိုင်းနဲ့ဆက်သွယ်ဖို့ပြင်ပုံရတယ်။အဲ့ဒါကတော့အမှန်ပဲ။နောက်ဒေါ်စုနဲ့ဟိုဘို ကျွန်မကြီးမင်းအောင်နိုင်ကြတဲ့မှာလဲဆက်ဆံရေးတော်တော်လေးကောင်းရမှုရပါတယ်တို့ညောတပ်ပေါ်နေပါလေကြည်ရတာတွေပါလေဆိုတော့အဲ့ဒါတွေကကျွန်တော်အမြင်ပြောရမယ်ဆိုရင်တော့အစိုးရတွေကတို့ဥရောပနိုင်ငံတွေကိုတွားလဲလက်ပတ်ပုခီတွေကိုကျွန်တော်ဒီမြန်မာရှင်ရှင်းထားစီရသလားလို့တော့တွေးစရာရှိနေပါတယ်ကျွန်တော်ကဒီတွားမယ်ကျွန်မကပဲတွားမယ်ဆိုတာတွေအဲ့လိုတော့ရှိနေပါတယ်
ဥရောပနိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုအနေနဲ့ဘလို့ရက်တီပါဝင်သင့်တယ်ဆိုတဲ့သင်တန်းမျိုးမြန်မာစစ်တပ်ကိုပေးဖို့ဆန္ဒရှိနေပုံရတယ်လို့လည်းကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါတယ်
။ဒီဥရောပနိုင်ငံတွေကအများဆုံးစိတ်ဝင်စားနေတာကဗမာစစ်တပ်ကိုသူတို့ကဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုကဘလို့နေရာထိုင်ရတယ်ဘလို့လုတ်တင်တယ်ဆိုတာတွေကိုအကြံပေးချင်ပုံရတယ်။အဲ့တော့အဲ့လိုရှိလို့ရှိရင်လည်းသွားပြီးအကြံပေးတယ်အဲ့လိုအကြံပေးတွေကပေးပြမှုရလို့ရှိရင်အကောင်းဆုံးကတော့ဒီစစ်တပ်ကအကြီးဆုံးလူကိုနဲ့ထိပ်ပန်းလူတွေကိုပိတ်ခေါ်ပြီးတော့အသာရကြီးဆွေးနွေးရင်းနဲ့အကောင်းဆုံးလိုက်ပြသွားတာကပို့ပြီးတော့ချိရောက်မယ်လို့သူတို့မြင်မှုရတယ်လေ
။ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့လူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့ဆိုင်တဲ့ကိစ္စတွေအတွေ့ဥရောပခေါင်းဆောင်တွေကိုရှင်းပြဖို့ဆိုတဲ့ရည်ရွယ်ချက်လဲပါကောင်းပါလိုက်တယ်လို့ကတိခဟောင်းဥက္ကမောင်စောကသုံးသပ်ပါတယ်
။ဒေါန်ဆန်းစုကြည်လာလာတော့ဒီခိုင်ပြည်မြောက်ပိုင်းနယ်စပ်မှာဖြစ်နေတဲ့ကိစ္စလေးနဲ့ပတ်သက်ပြီးတော့တရင်အမားကြီးပဲနိုင်ငံသားအရာနေပြီးတရင်အမှန်တွေကိုနိုင်ငံသားနဲ့မရရဘူးမရကြဘူးဆိုသူတို့ပုံမှာဟိုပမာပြူပဲချစ်ပုံချမဆုမိတော့စုဝတော်ပြစ်ပုံချတဲ့တရင်နဲ့ထွက်နေတာအများကြီးရှိမှာပါအဲ့ဒါခင်ဗျားတို့လည်းကြားပြီးဖြစ်မှာပါအဲ့ဒီကိစ္စလေးလည်းပါကောင်းပါမယ်သူ့ကိုမင်းရင်တော့သူတရင်ဖြစ်ရှင်းမှနေမှာချင်ပါတယ်သူကမဆိုင်ရင်တော့မှသူ့ကိုစပြီးတော့ဆွပြီးမင်းမဲ့လူတွေရှိမှာပါသူ့ကိုမင်းရင်တော့သူကောင်းကောင်းမွန်မွန်ပြီးလည်းပြန်ဖြစ်ရှင်းမှာပါအလုံးနာရပါလို့ကျွန်တော်လည်းမေးပါစီပဲဆူတောင်းနေမေးလို့ရှိရင်အဲ့ဒါကျွန်တော်ဆုံနေတယ်လေလိပ်ပတ်နေအောင်သူရှင်းပြပါလိမ့်မယ
်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆိုးဆိုးချက်တွေကြောင့်တရားလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကိုဆီလွတ်ဖို့ EU ကအဆိုပြုထားတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကလည်းအဲ့ဒီလိုဆီလွတ်မဲ့ကိစ္စကိုထောက်ခံမယ်လို့ပြောဆိုထားပါတယ်မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပါတယ်ခင်ဗျာ
ကိုယ်စောဝင်းလိုက်တင်ပြခဲ့တာဖြစ်ပါတယ်တဆက်ထမှာပဲဒေါအောင်ဆင်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ပေါ်မျော်လင့်ချက်အကြောင်းတွေကိုလည်းတင်ပြပေးပါမယ်အခုလက်ရှိဘယ်လ်ဂျီယံနိုင်ငံဘရဇိလ်မြို့တော်မှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆင်းစုကြည်ဟာဘယ်လ်ဂျီယံခီးစဉ်ပြီးရင်တော့အီတလီနဲ့ဗြိတိန်နိုင်ငံတွေစီခီးစဉ်မှာဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ကနေဒီမိုကရေစီဖော်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ကူညီထောက်ပံ့မှုတွေနဲ့အတူကောင်းမွန်တဲ့ရလဒ်တွေရမယ်လို့မျော်လင့်ချက်တွေရှိပါတယ်မဆုမွန်ကအပြည့်စုံဆက်ပြီးတင်ပြပေးပါမယ်ရှင်ဟုတ်ပါတယ်ဘရာဇယ်အီတလီနဲ့ဗြိတိန်သုံးနိုင်ငံကိုတွားရောက်မယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်မှာတော့ EU ဥရောပသမဂ္ဂဘက်ကအထူးစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့လူခွေရေးအခြေအနေတွေအထူးသဖြင့်ကတော့နိုင်ငံတကာကမေးခွန်းထုတ်နေတဲ့ရခိုင်ပြည်နယ်တွင်ကအဖြစ်အပျက်တွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်က EU ပါဝင်ဥရောပနိုင်ငံခေါင်းဆောင်တွေကိုရှင်းလင်းတင်ပြနိုင်လိမ့်မယ်လို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာအခြေစိုက်တဲ့မြန်မာတန်တမန်ဟောင်းတဦးဖြစ်တဲ့ဦးခင်မောင်ကြီးကသုံးသပ်ပါတယ
်ဒေါအောင်ဆန်းဒီခရီးတွေအနေနဲ့ကလည်းအင်မတန်မှအကျိုးရှိပါတယ်သူလာတဲ့ကိစ္စတွေကဒီ EU ကဂျန်နဘောပြဿနာလုပ်တဲ့ကိစ္စတွေရှိတယ်ရခိုင်ပြဿနာတွေနဲ့အဲ့ဒါတွေကိုသူကလည်းအနိကဖြေရှင်းပြလို့ရတယ်ဥရောပဟာတွေကလည်းဒါတွေကိုသဘောပေါက်ပြီးတော့ဗမာပြည်ကိုကူညီမဲ့အလားအလာတွေကအများကြီးရှိပါတယ်အဓိကတော့ပညာရေးကျန်းမာရေးဖွံ့ဖြိုးရေးပေါ့ကျွန်တော်တန်တမာစက်တန်26နှစ်တော်တွင်မှာကျွန်တော်မှတ်မိတဲ့လောက်ဆိုလို့ရှိရင်အင်္ဂလန်တို့ဒီအနောက်နိုင်ငံတွေကို head on state ပေါ့ဆိုသမရာကြီးတို့ပါလို့တကယ်နိုင်ငံတော်အကြီးအကဲလာတဲ့ထုံးစံမတွေ့ဘူးအဲ့ဒါကို1962ခုနှစ်နောက်ပိုင်းကတည်းကပိတ်ပင်ထားတာကျွန်တော်ကအဲ့ဒီနိုင်ငံတော်အကြီးအကဲတွေလာနိုင်အောင်ဒေါ်စန်းစုကြည်နေနေရတယ်ဒီဖက်မှာသို့သောတိုက်တွန်းပေးရလို့ရှိရင်နိုင်ငံတော်အကြီးအကဲတယောက်လာရင်ပို့ပြီးတော့တိုင်းပြည်အတွက်ရလူမျိုးအတွက်ရအကုန်လုံးဂုဏ်သိက္ခာရှိတယ်ဒီဖက်ကနိုင်ငံတော်အကြီးအကဲတွေကိုလည်းပမာပြည်ကိုဖိတ်နိုင်အောင်ဖော်ပြရင်တော့ပို့ပြီးတော့အကျိုးရှိမယ်လို့ကျွန်တော်မြင်တယ်လေ
ဒါအပြင် NND အစိုးရလက်ထက်မှာဥရောပနိုင်ငံတချို့မှာစစ်တမ်းရုံးတွေပြန်လည်ဖွင့်လှစ်နိုင်တာလို့တန်ရေးတမန်ရေးဆက်ဆံမှုတွေပို့ပြီးခိုင်မာအားကောင်းလာနိုင်တယ်လို့သူဆက်ပြီးတော့သွားမဲ့နိုင်ငံတွေဖြစ်တဲ့အီတလီနဲ့ဗြိတိန်နိုင်ငံဘက်ကလည်းအထူးသဖြင့်ကတော့စစ်ရေးဤပညာကူညီမှုပညာရေးနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အထူးဆွေးနွေးနိုင်မယ်လို့လည်းသူကသုံးသပ်ပါတယ
်။အီတလီကလည်းဒီဥရောပနိုင်ငံတွေနဲ့အတူတူပါပဲလေ။အီတလီကလည်းဒီ EU ဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အီတလီမှာရှိတဲ့ပုံရံမင်းကြီးကသာတော်သားစစ်ကြီးကိုလက်ခံတွေ့ဆုံနေဆိုတော့ Italy malay don sanju ji ko do di democracy ko thauk khan le apain wan ni ya a myi Italy ne Burma pi ne swet san ji ya le emadan kaw mon ne shi ni shi ba le da ya po wi lo le Italy ne Burma pi ne di si wo yi ri u yo pa tai ma so lo shi yin ni Italy ro Germany ro hla tacha u da ri ya pinya yi ne pat de lo shi yin saip pa pinya ne pat de lo shi yin di sao lo yi ne pat de lo shi yin tru wa o chi ni kaw ne shi ni shi de Burma pi twet ga pan pu pi nai de shi ni shi de lo do chano myin ne le singala khi sin ya da ho
အမလာလာကောင်းပါလေ။ဘာဖြစ်ပြောဒီဟိုပါလီမန်ကရောဝန်ကြီးချုပ်တွေကရောကိုလုံးကတောင်စန်းစုကြည်ကိုဗယ်ရီဝဲကမ်ဆိုတော့တောင်စန်းစုကြည်နေနဲ့ကတောင်စန်းစုကြည်ပြောနိုင်လို့ရှိရင်တော့ဒီပညာတော်သင်တွေကိုအင်္ဂလန်နေနဲ့ကအများကြီးပေးနိုင်တယ်။ဥရောပနိုင်ငံကခေါင်းဆောင်တွေဟာဒေါက်စန်းစုကြည်ရဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေအပေါ်ဒီဇိုင်းမမတ်ထောက်ခံခဲ့သူတွေဖြစ်တာကြောင့်နိုင်
န်နန်မျိုးကမြန်မာတပ်တမန်ဟောင်းတဦးဖြစ်တဲ့ဦးခင်မောင်ကြီးကတုံ့တက်တာပါ
ဒီဥရောပအဖွဲ့တွေကဥရောပသမဂ္ဂကစအင်္ဂလိပ်ဘာဝင်အကုန်လုံးနိုင်ငံတွေကဒေါ်စန်းစုကြည်ကိုစတဲ့ရပဲလူလူလောလောနဲ့သူတို့ကလက်ခံပံ့ပိုးနေတယ်သူကောင်းဆောင်တရားဝင်နေတယ်ကဘာကောင်းဆောင်တရားနဲ့အသိမှတ်ပြုထားတာဖြစ်ပါလေကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကကိုဒီဖက်ကိုလာနိုင်တယ်သွားနိုင်တယ်ဆိုတော့ဒါဒီမိုကရေစီရဲ့အကျိုးအမြတ်တွေပဲလေဒီမိုကရေစီမရှိတဲ့ရှင်တော့ဆိုလို့ရှိရင်သပိတ်မောက်တာရှိတယ်စစ်ပန်ယုံတွေတောင်းပိတ်ချတာရှိတယ်စစ်ပန်ယုံတွေကပိတ်ထားပြီးတော့ဘာမှလုံးလို့ကိုင်လို့မရဘူးစစ်ပန်ယုံတွေပြန်ဖွင့်တယ်ဥရောပမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဒါတော်ဆောင်စုကြည်တက်လာတဲ့အကျိုးအမြတ်တွေလို့ကျွန်တော်မြင်တယ်လေဒါတော့အမနာအကောင်းတဲ့အလားပါလေပါ
မနေ့တနင်္ဂနွေနေ့တုန်းကစပြီးဥရောပသုံးနိုင်ငံခီကိုစတင်ထွက်ခွာလာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မှာတော့ဘယ်လ်ဂျီယံနိုင်ငံဘရာဇီးမျိုးကိုစိုက်ရောက်တာဖြစ်ပါတယ်သူရဲ့ခီးစဉ်တွင်မှာနိုင်ငံသားရေးဝန်ကြီးဖြစ်တဲ့တာဝန်ယူထားတဲ့ဒေါ်ဆန်းစုကြည်နဲ့အတူဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်နဲ့အတာဝန်ရှိသူတွေလည်းဒီဥရောပခီးစဉ်တွင်မှာအတူလိုက်ပါသွားကြတာဖြစ်ပါတယ်ရှင်
မဆုံမတင်ပြခဲ့တာဖြစ်ပါတယ်အခုတော့မကွေးတိုင်းဝန်ကြီးချုပ်ဟောင်းလက်ထက်မှာကွာဟခဲ့တဲ့ရမုံငွေတွေပြန်ရဖို့ကိစ္စပဲကြည့်ကြရအောင်ပါရှင်မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်မှာကွာဟခဲ့တဲ့ဒေသဖွံ့ဖြိုးရေးရမုံငွေတွေထက်ကအကျ3000ကျော်ကိုဇူလိုင်လနောက်ဆုံးထားပြီးပြန်ရဖို့ရှိတယ်ဆိုတာဒီလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဦးအောင်မွန်းညိုက VOA ကိုပြောပါရယ်ပြည်ခံကျိုးပါတီကိုလွှဲပြောင်းပေးခဲ့တဲ့မော်တော်ယာဉ်တွေကိုတော့မကြသေးခင်ရပ်ပိုင်းတွင်ကပဲတိုင်းအစိုးရကိုပြန်ပေးခဲ့ပါရယ်ပြည်စုံကို VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကသတင်းပေးပို့ထားပါရယ်ရှင
်ဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်မှာကွာဟနေတဲ့အစိုးရရန်ပုံငွေကျပ်တန်းပေါင်း9000ကျော်တဲ့ကကျပ်တန်းပေါင်း3000ကျော်ကိုလက်ရှိအစိုးရထံကိုပြန်လည်ပေးရဖို့သမဏယုံကကြေညာချက်ထုတ်ပြီးတဲ့နောက်ပိုင်းအဲ့ဒီငွေတွေကိုဇူလိုင်လနောက်ဆုံးထားပြီးပေးရတော့မှာဖြစ်တယ်လို့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါရယ်
ကားဒီ129ရင်းနေညံ့နေပြန်လာပို့တာလေအဲဒီဟိုအန်စာတုံးကားလို့ဒီပမာလို့ခေါ်တဲ့ဟိုမီနီဘတ်ရ3စီးနောက်တကဒီဘက်ဟိုးလိုတာဒစီးအီဇူးဇူးဒဘယ်ကက်ဒစီးယူဖို့လို့ခေါ်တဲ့ဒီပက်တောင်လေးဒစီးပါဟုတ်ကဲ့အဲပထမဆုံးပြီးမှတော့ဒီသိန်း9000ပေါ့တန်း900အဲ့ဒါမေလပထမပိုင်းမှာပြီးမပြောပါနဲ့ကြံွေဒီကြံွေကတာလို့မဆူစုပေါ့တန်း3000ကျော်ကိုသိန်း3000ပေါ့လေသိန်း3000ကျော်အဲ့ဒါကိုဇူလိုင်လနောက်ဆုံးပတ်နောက်ဆုံးထားပြီးတော့ပြီးမပြောပါနဲ့ဇူလိုင်လကိုနောက်ဆုံးထားပြီးမပြောပါနဲ့ဗျ
ဒီကိစ္စကိုပြည်အောင်စုအစိုးရကတိုက်ရိုက်ကန်တွယ်နေပြီးဦးဖုံးမော်ရွှေကိုအေးအေးယူသင့်မယူသင့်ဆိုတာကိုတော့တိုင်းအစိုးရနဲ့ပြည်အောင်စုအစိုးရတိုင်ပင်ပြီးမှလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဒေါက်တာအောင်မွန်ညိုကပြောပါတယ်ဦးသိန်းစင်အစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်ဦးဖုံးမော်ရွှေတာဝန်ယူခဲ့ချိန်တုန်းကရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကနေရတဲ့ဒေသဖွံ့ဖြိုးရေးရှင်ပုံငွေကျပ်တန်းပေါင်း9000ကျော်ကွာဟနေခဲ့တာပါဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့ပြည်ထောင်စုလွှတ်တော်မှမေးမြန်းခဲ့ရတာကနေပြည်ထရေးဝန်ကြီးဌာနအထူးစုံစမ်းစစ်ဆေးရေးအဖွဲ့စာသုံးလုံးကအဓိကကင်တွယ်စစ်ဆေးနေရလဲဖြစ်ပါတယ်။ကွာဟနေတဲ့ကြက်ငွေတန်းပေါင်း3000ကျော်ကိုလက်ရှိအစိုးရထံပြန်ပေးဖို့စာသုံးလုံးအဖွဲ့ရဲ့အစီရင်ခံစာကိုအခြေခံပြီးသမ္မတရုံးကညွှန်ကြားထားပေးမယ်လို့လည်းကြက်ရှိနေသေးတဲ့ကြက်တန်းပေါင်း4000ကျော်ကိုဘလို့ကဏ္ဍတွေမှာအသုံးပြုခဲ့တယ်။အစိုးရကိုပြန်လည်ပေးရဖို့လိုမလို့ဆိုတာကိုတော့လက်ရှိအချိန်ထိတိတိကျကျမသိရသေးပါဘူး။စာတုံးလုံးအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်အသေးစိတ်အစီရင်ခံစာကိုလည်းမကွေးတိုင်းအစိုးရအနေနဲ့မသိရဘူးလို့ဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကပြောပါတယ်
။ဒီရဲ့ဝန်ကြီးဌာနစာတုံးလုံးကတည်ပြီးစုံစမ်းစစ်ဆေးတယ်စုံစမ်းစစ်ဆေးပြီးတော့သူတို့ရဲ့တွေ့ရှိချက်တွေကိုကျွန်တော်တို့အစိုးရကိုအစီရင်ခံတယ်။အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းဒေသကြီးအစိုးရကဘာမှမသိရဘူးဗျ။အဲ့ဒီမှာအချက်လက်တွေဘာတွေပါလဲဆိုတာကိုမသိရဘူး။အဲ့ဒီမှာဘာတွေပါလဲဆိုတာမှဒီတန်လေးတော်တို့ကြားခဲ့တဲ့တန်လေးတော်မှာဘာတွေသုံးလို့သုံးတာကိုလက်ခံနေသလားလက်မခံနေဘူးလားအတန်းလေးတောင်ကတော့ဟုတ်တယ်သို့တော်လည်းပဲကျွန်တော်တို့စစ်စစ်တူကြီးရဲ့အတန်း3500သာလင်းဒါကုန်ကြတဲ့နဲ့တန်း900ပြန်တောင်းနေနေဆိုရင်ဒါတွေကကျွန်တော်ဆက်ပြီးဆောင်ရွက်ရမယ်ကိစ္စသ
ကွာဟာနေတဲ့ကျန်ွေတန်းပေါင်း9000ကျော်နဲ့ပတ်သက်ပြီးမိမျက်နာမှာနောက်ကျောင်းပြန်မှုအစီအစဉ်မရှိသလိုနောက်ကျောင်းလမ်းမကနောက်ကျောင်းပြန်နိုင်တဲ့အနေအထားရှိတယ်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောတာကိုပြည်တွင်းမီဒီယာတွေကရေးသားကြပါတယ်။ ဥဖုံးမော်ရွှေကိုအစိုးရကဥပဒေကြောင့်အရရေးမယူဘူးဆိုရင်ပါတီအနေနဲ့လည်းရေးယူပွဲမရှိဘူးလို့ပြည်ခံပြိုးပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာနန္ဒာလှမြင့်ကပြောတာကိုလည်းသတင်းတွေကရေးကြတာပါ။ဥဖုံးမော်ရွှေပြန်ပြီးမယ်လို့ပြောဆိုထားတဲ့ငွေတန်းပေါင်း3000ကျော်ကိုတော့2000ဆက်ခွင့်2000ဆက်ရှိဘဏ္ဍာနှစ်အတွက်မကွေးတိုင်းအစိုးရအနေနဲ့သုံးစွဲဖို့အစီအစဉ်မရှိဘဲနောက်ပိုင်းကြမှာဘ ကပြောပါရခင်ဗျာ
ကိုထဲအောင်တင်ပြပို့ခဲ့တာဖြစ်ပါတယ်အခုတော့ဒီရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အခြေအနေကိုတင်ပြပေးပါမယ်တကြံကာလကလေးကတိုက်ပွဲတွေညှိတက်နေခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီရက်ပိုင်းအတွင်းမှာတော့တိုက်ခတ်ဒီပြစ်ခတ်တိုက်ခိုက်တာတွေပြန်လည်ဖြစ်ပွားနေပါတယ်။အနည်းဆုံး၄မြို့နယ်လောက်မှာစနေနဲ့တနင်္ဂနွေနေ့ရက်အတွင်းတိုက်ပွဲ၅ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ24ရက်နေ့မှာ27ရာစုပင်လုံကိုပြန်လည်ကျင်းပဖို့ပြင်ဆင်နေချိန်ထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေနဲ့ NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးဖို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားလာတာပါ AB လကုံကတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတဲ့အချိန်တွေကို TNLA ခေါ်တအန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကအခုလိုပြောပါတယ
်တိုက်ပွဲက27ရက်နေ့တိုးစက်ရက်နေ့နဲ့ရက်ပြန်ဖြစ်တာပါကိတာတော့ဒီဥခိုင်မြို့နယ်ထမရဲမန္တုံမြို့နယ်ထမရဲဒီနမ်ခမ်းမြို့နယ်နဲ့နမ်ဒီမြို့နယ်အနီးမှာဖြစ်တဲ့လက်စကူရဲ့နေရာတော့တုံးကြီးဖြစ်တယ်။တုံးကြီးရဲ့နေရာတော့လည်းဖြစ်တယ်။ဒီကတော့တမရှိရှိပြန်ဆက်လာတယ်။တမရှိရှိရောက်လာမှဒီလက်စကူကရှိတော့နေလေတော်ဒီတတိယဒုတိယကိုအချက်နဲ့ပြန်မှအမှတ်တူနဲ့ပြီးမှပေါ်ဆက်တယ်။
ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာလောက်ကင်ဘက်မှာတော့ February လကတိုက်ပွဲတွေဖြစ်ပွားခဲ့ရကပြန်လည်တည်ငြိမ်လာနေပေမဲ့မော်ထိုင်းနဲ့ကုန်းချမ်းဘက်မှာတော့ပြစ်ခတ်တိုက်ခိုက်တာတွေပြန်လည်ပြင်းထန်လာနေကြောင်း MNDAA ကကိုကန့်တပ်ဖွဲ့တပ်မဟာ211ကတမူးတူကပြောပါတယ်
။ခြားနယ်လေကတိုက်ပွဲဖြစ်နေတယ်မော်ထိုင်းဒီဘက်မှာမော်ထိုင်းကုန်းချမ်းဘက်မှာလည်းတော့ကျွန်တော်လာပြနေတယ်အများကြီးတိုက်လာတယ်အခုကြာပြီးမနာတော့ဘူးသူတို့ဒီနေ့ကုန်းကခြားနယ်နဲ့အခုတော့ခြားနယ်နဲ့နော်
TNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကကိုကန့်ဒေသမှာ AB လ22ရက်နေ့နောက်ပိုင်းကစတင်ပြီးလက်နက်ကြီးတွေနဲ့အပြင်းထန်ပစ်ခတ်လာကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့လက်ရှိအခြေအနေအပေါ်မှာအခုလိုသုံးသပ်ပါတယ
်။ Rusty NRBC အနေနဲ့တပ်မတော်ကတရားဝင်ဆွေးနွေးမယ်ဆွေးနွေးမယ်ဆိုတာထုတ်ပြန်ဘူးကွာ။မထုတ်ပြန်ဘူးဒါပေမဲ့ခုနလိုနေ့ကရန်စီအန်ဆွေးနွေးကဘသူ့ဘုံဆိုရအစီဘောင်းနဲ့အောင်အစီပြန်လာလုံးဝလက်မခံဘူးဆိုရင်တော့ဟာသွားမှာပဲအခါဆက်မကြည့်နေချင်းကျွန်တော်တို့ကတွေ့ပြီးတော့ဒီအခွင့်အရေးတွေ့ဆွေးနွေးလိုက်တွေ့ဆွေးနွေးလိုက်ပြီးတော့တကယ်လို့ဖြစ်နေတဲ့ဖြစ်ရှင်းမယ်ဆိုတော့ကိုယ့်ရဲ့သူ့ရဲ့သွားတော့အပြန်အနှိယူမှရမှာအဲ့ဒါလုံးဝမတွေ့လေတကွဲရပြင်းနေဖြစ်မှာပဲ
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလောလောဆယ်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ပြီးခဲ့တဲ့တောက်ကြနေ့ကလည်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဟာထိုင်းနယ်စပ်အခြေစိုက်တဲ့ UNFC ကိုတိုင်းသာလက်နက်ကိုင်တပ်ပေါင်းစုအဖွဲ့နဲ့တွေ့ဆုံပြီး NCA ကိုအပြည့်အစုံချုပ်မှပါဝင်လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ UNFC ကတင်ပြတဲ့အချက်၉ချက်ကိုအပြည့်အစုံသဘောတူညီချက်မရသေးတာကြောင့်27ရာစုပင်လုံမကျင်းပမီမှာထပ်မံတွေ့ဆုံဖို့ဆုံးဖြတ်ခဲ့ပါတယ်။ UNFC ဘက်ကတင်ပြတဲ့အချက်တွေကိုညှိနှိုင်းဆွေးနွေးနိုင်ရင်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့လောက်ဟာ27ရာစုပင်လုံမှာပါဝင်လာဖွယ်ရှိနေပါတယ်ခင်ဗျာ။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေ့မနေ့အစီအစဉ်တွေကိုနားဆင်နေကြတာပါကျမတို့ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောရရှင်နဲ့နားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်တဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာအပတ်စဉ်ကင်ဒါတွေကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပြနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
နာနဲ့ခင်ပါရှင် VOA မြန်မာပိုင်းအင်ကာနေမနဲ့အစီအစဉ်တွေကိုမနဲ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ24 30နဲ့40နဲ့ဖိုင်လာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်မနဲ့6နိုင်ရီခွဲဒုတိယပိုင်းနာရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာသုဒ္ဓဆောင်နေအမေရိကန်တခွင်နဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရမယ့်အပြင်စီးပွားရေးကဏ္ဍမှာတော့
ကြီးချက်ကြီးအမျိုးတရားစာအုပ်ပါကိုသူကကြတော့ရင်းဆောင်ရပါကွာတယ်ဆိုတော့အကြီးကတော့ရင်းဝါထုတ်တာကြတော့ဝီရီဖူအောင်ဤလေရာတရားတညိုတရားနှမျိုးတရားသုံးမျိုးဆိုတော့သူကဆင်းလိုက်ပေါ့နော
် celebrity shirt ဦးဖြစ်တဲ့ dot chu ဝီရီပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြပါမယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ဆောင်ပါမှာရေးသားထားတဲ့မူရင်းအသုံးအနှုန်းတိုင်းကောက်နှုတ်တင်ပြပေးမှာပါရှင်မေလ၁ရက်နေ့ထုတ် Asia Time သတင်းစာမျက်နှာမှာဖော်ပြထားတဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးကိုလှည့်လျူရှုပြီးဩစတေးလျနဲ့ဂျာမနီနိုင်ငံတို့လက်နက်ကမ်းလှမ်းနေတယ်ဆိုတော့ဆောင်းပါးရှင် David Scott Matthiessen ရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြပေးပါမယ်။ဩစတေးလျနဲ့ဂျာမနီနိုင်ငံတွေကိုတပတ်ကြာတွားရောက်လက်ပတ်ခဲ့တဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ဟာတနင်္ဂနွေနေ့မှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။သူကြီးစဉ်ပြီးမှပဲသူ့ရဲ့နိုင်ငံရေးပြိုင်ပွဲဖြစ်တဲ့နိုင်ငံတော်တိုင်နိုင်ငံပုတ်ကူဒေါအောင်ဆန်းစုကြည်ဟာဗြိတိန်နိုင်ငံအီတလီနိုင်ငံနဲ့ဘရာဇီးလ်မှာရှိတဲ့ဥရောပသမဂ္ဂဌာနချုပ်ကိုတွားရောက်ဖို့ခီးထွက်ခွာခဲ့တဲ့ဆိုပြီးဆောင်းပါးကိုအစချီထားပါတယ်။သူတို့နှစ်ဦးရဲ့ကြီးစဉ်ဟာရခိုင်ပြည်နယ်အနောက်ဘက်ခြမ်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေဆက်လက်ရှိနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်နိုင်ငံတကာကဝေဖန်မှုတွေတိုးမြင့်လာနေချိန်နဲ့တိုက်ဆိုင်နေပါတယ်။2016ခုနှစ်အောက်တိုဘာလကစပြီးတန်လျာဖြစ်စရာလက်နက်ကင်အဖွဲ့တွေအပေါ်စစ်တပ်ကစစ်စင်ရေးတွေလုပ်နေတဲ့အတွက်အဲဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်8000ထက်မနည်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်လို့ဆောင်းပါးမှာရေးသားထားပါတယ်။စစ်တပ်ရဲ့အဆိုအရနေမြင့်ရှင်းလင်းလှုပ်ဆောင်မှုရဲ့အကျိုးဆက်အနေနဲ့ခက်မန်းကြီးအိမ်ကြီးပေါင်း1500မီရှုဖျက်ဆီးခံခဲ့ရပြီးရာနဲ့ချီတဲ့တပ်ဖြတ်မှုတွေအပြင်လိမ်ပိုင်းဆိုင်ရာဆော်ကားမှုတွေညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်တွေလည်းရှိခဲ့တယ်လို့တည်တံ့လွတ်လပ်တဲ့အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂရဲ့အစီရင်ခံစာတွေမှာဖော်ပြထားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမြောက်ဘက်ခြမ်းကတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားဗိဓိပက္ခတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးအယက်သားတသိန်းကျော်ရွှေပြောင်းဒုက္ခသည်အဖြစ်နေကြပြီးတော့စစ်တပ်ရဲ့နှိပ်စက်ညှဉ်းပန်းမှုတွေလည်းမကြာခဏဆိုသလိုအစီရင်ခံစာတင်ပြချက်တွေမှာတွေ့ရတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ရဲ့ခီးစဉ်အတွင်းဩစတေးလျနဲ့ဂျာမနီနိုင်ငံကစစ်ဦးစီးချုပ်တွေနဲ့တွေ့ခဲ့တယ်လို့လက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေကလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုဖြစ်ပွားခဲ့တာသိပ်မကြသေးတဲ့အခြေအနေမှာအခုလိုလက်နက်ဝယ်ဖို့လစ်လာတဲ့ခီးစဉ်မျိုးမဟုတ်သင့်ဘူးလို့ဆောင်းပါးရှင်ကပြောပါတယ်။အပြည့်အစုံကိုတော့ Asia Times Internet စာမျက်နှာမှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်။ဆက်လက်ပြီးတော့မေလ၂ရက်နေ့ထုတ်သတင်းရှင်းသတင်းစာမျက်နှာမှာဖော်ပြထားတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆွေးနွေးမှုတွေနဲ့သဘောထားကွဲလွဲမှုတွေပေါ်လာတဲ့ဆိုပြီးဆောင်းပါးရှင် Roland Watson ရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဦးဆောင်မြင့်နိုင်ဆွေးနွေးနေတဲ့အဖွဲ့ကြီးဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၁ဖွဲ့နဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့စကားပြောဆိုဆွေးနွေးဖို့အတွက်သူတို့တောင်းဆိုတဲ့အခြေခံမူ၉ချက်အပေါ်မူအရသဘောတူခဲ့ကြတယ်လို့ဆောင်းပါးကိုအစချီရေးသားထားပါတယ်။တနိုင်ငံလုံးအပြစ်ခရိုက်စရေးစာချုပ် NCA ကိုသူတို့တွေလက်မှတ်ထိုးကောင်းထိုးနိုင်တယ်လို့လည်းတချို့အဖွဲ့ဝင်တွေကပြောကြတယ်လို့ဆိုပါတယ်။တကယ်တမ်းအဓိကပြဿနာကမူအရသဘောတူတယ်ဆိုတာဘာအတိတ်ဘဲမှမရှိပါဘူး။အဲ့ဒီအချက်၉ချက်စလုံးအကောင့်ထက်ဖို့လှုပ်ဆောင်ရပါမယ်။ဒါဟာလည်းဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။ဒါကြောင့် UNFC အဖွဲ့ဝင်တွေအနေနဲ့ဘယ်တော့မှ NCA စာချုပ်ကိုလက်မှတ်မထိုးသင့်ကြောင်းဆောင်းပါးရှင်ကဆိုပါတယ်။ဆောင်းပါးထဲမှာ အခြေခံမူ၉ချက်ကိုလည်းဖော်ပြထားပါတယ်အဲ့ဒီထဲမှာပါတဲ့နံပါတ်၁အချက်ကတော့အစိုးရနဲ့တမတော်ကတပြည်လုံးအပြစ်ခရဆဲရေးကိုစတင်ကြေညာဖို့ဖြစ်ပြီးဒါကိုစစ်တပ်ကဘယ်တော့မှလုံမှာမဟုတ်ပါဘူးဒါကြောင့်မို့ကိုယ့်ရဲ့လူမှုကိုအမှန်တကယ်အကာအကွယ်ပေးတဲ့သဘောတူညီချက်မရမချင်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေအနေနဲ့ဘယ်တော့မှလက်မှတ်မထိုးသင့်ဘူးလို့ဆောင်းပါရှင်ကသုံးသပ်ရေးသားထားပါတယ်အပြည့်စုံကိုတော့ဒနေရှင်မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင
်သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအတိတ်ပဲအမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲအမျိုးသားရေးဦးစားပေးလွှမ်းတာဟာအန္တရာယ်ဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဒဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်
။အင်္ဂါနေ့ညတရိုက်လည်လိုက်အစီအစဉ်မှာပါဝင်ဆင်းနေကြဖို့တော်ရရှင်တို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလတန်းစီစဉ်တင်ဆက်ထားပါရရှင
်။ဒီနေ့မိတ်တွေစိတ်ဝင်စားစရာကောင်းတဲ့ ATM အသုံးနှမျိုးကိုတင်ပြလိုပါတယ်။ပထမကတော့
Tie the knot
ဆိုတာပါ။စာလုံးပေါင်းက TIE tie chi nao na THE the KNOT not ka ro a thong so ro a thong phi yan chi nao ne tbo lu lung gaung de be ya ba de idiom a de be ga ba phit mle su da ko ro taw rat shin mya khan man chi nai ba de chima lu myama ma le mit da nao jo chi da myu lu bo ti ni ro let that da mingala saung na a nao phwe de yauk de in nong ja de a de be tbo ba dutiya tin pya me idiom a thong ga ro
Call it quits.
So that's it. Phit par. Salun bang ga call call ga khora it it ga tuku ku ko yi nyun de nan sa quits quits ga ro a song tat lai da yat lai da a shung pe lai de do lo de be ya ba le. Da chang idiom so de 12 white de be ga ro tuku ku ko set ma lut do be yat lai de tbo a shung pe lai de tbo phit par. Ti ni so yin leအိမ်အောင်ပြူရမှာကွာရှင်းနေဆိုရင်ဒီအတုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Grubby ရဲ့ဥပမာကိုနားဆင်ကြကြရအောင
် It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website and 3 years more to call it quits
ကယ်ရိုနစ်ချာလီတို့နှစ်ဦးအင်တာနက်ဖူးစာရေးဝက်ဘ်ဆိုက်ပေါ်မှာတည်ကျွမ်းခဲ့ကြပြီးစစ်တလအကြာမှာအိမ်တောင်ပြုတ်လိုက်ကြတယ်လေ။အေးနောက်ထပ်သုံးနှစ်လဲကြာရောသူတို့နှစ်ဦးလင်မယားဖြစ်ကကွာရှင်းပြတ်ဆဲခဲ့ကြတယ်လို့ထည့်ပြရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website and 3 years moreto call it quits.
Idong pyu de let tat de so yin idiom a thong ya be lu byo mle.
Tie the knot.
Let show light de a shong pi light de ain dong go kwa shin pyat se light de so yin yo be lu byo mle.
Call it quits.
Lu byo nai ma le. A da ga ro di ni minute twe tin pya ke de idiom a thong lu be phit par de.
နောက်ကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြကြရတာပါအခုဆက်လက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်
ပြောင်းလဲနေတဲ့ခေတ်ကာလနဲ့အညီမြန်မာနိုင်ငံမှာစားတောက်ပုံစံတွေလည်းပြောင်းလဲလာနေတာပါအခုဆိုရင်အရင်ကနဲ့မတူပဲနိုင်ငံတကာအစားအစာမျိုးစုံကိုချဲ့ရောင်းကြတဲ့စားတောက်ဆိုင်တွေများလာတယ်လို့ဝယ်စားကြတဲ့သူတွေများလာနေတဲ့အတွက်ချက်နီးပြုံနီးနဲ့လောက်ကင်စားတောက်သူတွေအတွက်စီးပွားရေးတွက်ချေကြိုက်လာနေတယ်လို့ဆိုရမှာဖြစ်ပါတယ်ပြောင်းလဲနေတဲ့မြန်မာနိုင်ငံရဲ့စားတောက်မှုပုံစံအကြောင်း Celebrity Shot ချိုဝွေကြီးကိုဆက်သွယ်မြင်းမြန်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
မချူဝီပြီးခဲ့တဲ့ဒီအပီလာဆယ်ရက်နေတော့ကချက်နီးပြုတ်နီးနဲ့ပတ်သက်ပြီးတော့စာအုပ်အစ်စ်တစ်ခုထပ်ထွက်တယ်ကြားပါတယ်ဆိုတော့အဲ့ဒီစာအုပ်ကဘယ်လိုစာအုပ်မျိုးလဲအရင်ကထွက်ဖူးတာနဲ့ဘာကွာတယ်လဲဆိုတာလေးပြောပြပါလား
ဟုတ်ကဲ့အခုထွက်တဲ့စာအုပ်ကတော့ဒီ Wee Gourmet Food ပေါ့နော်ဒီချက်နီးအမျိုးတရားစာအုပ်ပါကိုသူကကြတော့ရင်စာအုပ်ရဲ့ဘာကွာတယ်ဆိုတော့အကြီးကတော့ရင်ဝါထုတ်တာကြတော့ Wee Yee Food အောင်နှိလိုက်ရတရားတညိုတရားနှမျိုးတရားသုံးမျိုးဆိုတော့သူကစင်လိုက်ပေါ့နော်တွဲရလေးပေါ့ခုကကြဝီကော်မီနမည်လေးလုံးဝကွဲသွားတယ်အမျိုးတရားပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒါကကြတော့ဝီကူဒီလက်ရှိဒီ Skynet MTV မှာဒီလွှင့်နေတယ်ဒီဟင်းချက်အစီအစဉ်ရဲ့နမည်လေးကိုယူတာဝီကော်မီဖူဆိုတာတော့ဒီ TV CC မှာလွှင့်လာတယ်တနည်းကျော်သွားပြီဆိုတော့ TV CC မှာလွှင့်နေနှင်းနေရတယ်အများဆိုတာသိချင်ကြတယ်ပြန်ချက်ချင်တာပေါ့နော်သူတို့တွေကသူတို့ကချက်နည်းတွေတွေ့ပြီးတော့အဲ့ဒါတွေကိုပြန်ချက်လို့လွယ်ကူအောင်ဆိုပြီးတော့ဝီကော်မီဖူချက်နည်းမျိုးတရားဆိုပြီးပြန်ထုတ်ဖြစ်တာပါဟုတ်ကဲ့
อ๋อโหบิโหปิตัตติจ้าแล้วมาแล้วยินดีปิตาผิดแต่ฉนิดตัวนี้แหละผิดมั้ยนามเออาผิดแล้วยินดีปิตาผิดแต่พออะไรမျို
းโอเคๆกู
อะคือสมมุติว่าดิမြန်မာနိုင်ငံမှာဟိုပြောင်းလဲမှုတွေอ่ะအများကြီးဖြစ်ပေါ်နေတယ်လေမြန်လဲမြန်နေပေါ့เนาะဆိုတော့ခင်းနဲ့လျော်ညီစွာမြန်မာလူငယ်တွေအထူးသဖြင့်တော့လူငယ်တွေဈာมาပေါ့မြန်မာတွေဈာมาလဲဒီဟိုအပြင်မှာထွက်စားတာအရင်နဲ့မတူတော့ဘဲနဲ့အပြင်မှာထွက်စားတာတွေဘာတွေလဲတော်တော်လေးခြေခြေပြန့်ပြန့်ဖြစ်လာပြီလေအဲ့တော့မချူဝီရိုလိုမျိုးဒီ professional ချက်တဲ့ပြုတ်တဲ့သူတွေအတွက်ကောပို့ပြီးတော့အခွင့်အရေးတွေပုံများလာသလားအာဘလို့မြင်မိသလဲအခုပြောင်းလဲလာတဲ့ဟိုပုံစံနေနဲ့ချင်းကြည့်ရင်လေ
ဟုတ်ကဲ့ဟိုပေါ့အရင်ကဆိုရင်ဟိုများစွာဆိုရင်ဒီနင်းနေပေါ်တော့ဒီနောက်တိုင်းနှင်းနေရပါရဲ့ချက်နည်းတွေ share ပေးတယ်ဆိုသူတို့ကသိစိတ်ဝင်စားဘူးပေါ့နော်အခုကတော့ပြောင်းလဲလာတဲ့ပါပွင့်လာတဲ့ပါဒီစားလောက်ဆိုင်တော်များမှဆိုလဲဒီပီဇာတို့ဒီနောက်တိုင်းနှင်းချက်နီးတွေရေးပြီးပြီးတော့စိတ်ဝင်စားရတယ်မဟုတ်လို့နီးရစားပေါ့နော်ဒီကိတ်မဟုတ်လို့နီးပါဆိုရင်အရင်ကစိတ်ဝင်စားအခုဆိုရင်မဟုတ်လို့နီးရစားဆိုလုံအောင်စိတ်ဝင်စားတာပြီးတော့အလူငယ်များစုကလည်းဟိုအိမ်မှာစားချက်စားအောင်ရှိရဒါပေမဲ့ဟိုပငယ်ကြီးနဲ့ထွက်စားတဲ့ delay ပေါ့နော်ဒီ international မှာတွေဒီမှာထွက်စားတဲ့ delay လေးတွေပို့ပြီးတော့ညာလာရဲဆိုတော့ဒီ professional chef နေနဲ့ဗာကျိုးကျစုရှိတယ်ဆိုတော့ကိုဘယ်လိုပြောမလဲကိုရချက်ခါချာအစ်တနေချင်နေနေပါတို့ကိုမိတ်ဆက်ခွင့်ရရတယ်ပြီးတော့သူစီစားသောဆိုင်နေနေကြတော့လေပို့ပြီးတော့စားသောဆိုင်နေပို့များတယ်ဒါပေမဲ့လူကမလျော့ပါဘူးစားသောဆိုင်တိုင်းမှာလူအပြည့်ဖြစ်နေတာပေါ့နော်အဲ့လိုမျိုးလေး clean လေးတော့အစ်စ်ပြောင်းလာတယ်လို့မြင်ပါရောက်ကြရှင
်မချိုဝီတို့လိုမျိုး professional ချက်တဲ့လူတွေလည်းအများကြီးပေါ်လာတာကိုကျွန်တော်တို့သတိထားမိတယ်လေဆိုတော့ပြန်ဆန်မှုတွေလည်းများလာသလားအဲ့ဒီပြန်ဆန်မှုတွေကရောဟိုဘယ်လိုအကျိုးဖြစ်ထွန်းစေသလဲဟိုတယောက်နဲ့တယောက်ဟိုဘောစင်ကဲစင်ကဲကောင်းအောင်ဖြစ်ပေါ်လာစေသလားဘလို့များအကျိုးဖြစ်စေသလဲဒီပြိုင်ဆိုင်မှုတွေများလာတဲ့အပေါ်မှာ
ဟုတ်ကဲ့ဟိုကခုတော့လက်ရှိပေါ့နော်ဝီရိုဒီမှာဒီမှာဒီမှာလဲဒီ celebrity chef ပေါ့နော်ဒီဟင်းချက်တဲ့သဘောမူတွေအများကြီးပေါ်လာပါတယ်ဒီ MTV4 တို့ We are MTV ပေါ့လို့ညာဝစီမှာပဲအများကြီးရှိတယ်ဒါပေမဲ့ဟိုဝီပြောချင်တာဟိုပြိုင်ဆိုင်မှုများတယ်ဟိုရေတော့ကိုကမဆိုးလို့ဘောနော်ဒါဟင်းချက်မှမမားတွေပဲပေါ့နော်အားလုံးကလည်းဆိုတော့ဟိုအားလုံးနဲ့လည်းရင်းနှီးနှီးပါတယ်ဒီအကုန်လုံးကဒီတိုင်းဝင်းရဲ့သေးသေးလေးပဲအများကြီးလည်းမရှိဘူးဆိုတော့လေဟိုပြပေါ်လာတဲ့လူလည်းငင်းနဲ့လက်သေးခေါ်လဲဟိုသူတို့ကြည့်ချင်တာရှိလဲကိုပြောပြရဲအဲ့လိုပေါ့အပြန်လှန်ကူညီတဲ့သဘောပါဆိုတော့လူများလာလေဒီ community ကပုံများလာလေပို့ပြီးတော့ဘယ်လိုပြောမလဲကိုယ်အတွက်အကျိုးရှိတယ်လို့မြင်ပါတယ် event တွေပါလုပ်တယ်ဆိုရင်လည်း event တွေကပေါ့ဆိုဒီ celebrity ရှိရပြီးတော့သုံးပြီးတော့သူတို့ချက်ရင်သူပစ္စည်းတွေပို့ပြီးရောင်းရတယ်သူပိုတိရေသူကလက်ခံလာရဆိုတဲ့ဘောဆိုတော့ကိုယ်ေအတွက်ဒါအများကြီးကျိုးရှိရလို့မြင်ပါတယ်ပေါ့နော်ဟုတ်ကဲ့
နောက်တစ်ခုကလေဟိုဟိုစိတ်ဝင်စားစရာကောင်းတစ်ခုကအခုမြန်မာနိုင်ငံမှာစောစောကမချူကြီးပြောသွားတဲ့အထက်မှလည်းပါပါစားတောက်ဆိုင်တွေလည်းများလာတယ်အထူးသဖြင့်အနောက်တိုင်းနဲ့ပတ်သက်တဲ့အစားအစာတွေပို့ပြီးတော့မြန်မာလူလူကြားမှာမျက်စိအမြင်ကျလာလည်းပါမှာပေါ့နော်နောက်ဒီသတင်းမီဒီယာပွင့်လင်းမှုတွေပါနေကြောင်းလဲဒီဟိုအီတလီမှာစားနေတဲ့အစာကိုကအခုချက်ချင်းမြင်ပြီးတော့ချက်ဆန်းကြည့်လို့ရတယ်သွားစားလို့ရတဲ့အနေအထားဖြစ်နေတော့ဆိုင်တွေလည်းအလွယ်တကူရှိလာပြီဆိုတော့လေဆိုတော့
ဟုတ်ကဲ့ဟုတ်
အဲ့လိုမျိုးဟိုစားတောက်ဆိုင်နေ restaurant နေသူတို့အဲ့လိုမျိုး မျိုးစုံပေါ့နော်ဖွင့်ကြတယ်မြန်မာပဲဖြစ်ဖြစ်နိုင်ငံတကာစားသောက်ပဲဖြစ်ဖွင့်ကြပြီဆိုရင်ရောမချိုဝီလိုမျိုးဒီ professional တွေရှိမှာရောအကြံဉာဏ်တောင်းတာတွေဟိုပေါ့ consult လုပ်တာမျိုးပေါ့နော်အကြံဉာဏ်တောင်းတာတိုင်ပင်တာမျိုးတွေရောရှိသလားဗျာ
ကိုအာကိုရှိပါတယ်ကိုဟိုပါလေရှိရသူကဝီအာဒီကအဝေးရာဒီမှာတီတီစီစီနေရှိရိုက်ကူးကြီးတွေရောပေါ့နော်ဆိုတော့ဝီရောအဲ့လိုမျိုးတိတ်မလုပ်သေးလိမ့်မရှိဘူးရဲ့ကြောင့်ဒီ resource ကိုလိုက်ပြီးရောဟာတိဖွင့်လာတော့သူတို့လာဖိတ်တယ်သွားစားပေးတယ် review လုပ်ပေးတာပေါ့နော်ပိတ်သက်စီကိုပြန်ပြီး review လေးလုပ်ပေးတာမျိုးတော့ရှိရဲ့ဒါပေမဲ့အဲ့လိုပါဝီလိုပဲ service ရပြီဟို community တော်လို့ပါလို့ဆိုရင်တို့ဒီအတိတ်ဖွင့်တဲ့စောင်းဆိုင်တော်များကိုတို့ consult လုပ်ပြီးတော့လိုက်ပြီးတော့ဟိုကူညီပေးတာမျိုးတွေရှိရဲ့ကိုအများကြီးပဲဟုတ်ကဲ့
မချိုဝီကတော့အခုဒါ TV season တွေလည်းလုပ်နေတယ်စောက်တွေလည်းရေးတယ်ဆိုအများကြီးအလုပ်တရားတော့ရှုပ်နေတာမှမြင်တယ
်
အလိုမျိုးခန်းသားတွေပွဲတွေမှာဖိတ်ပြီးတော့ချက်ခိုင်းတာတွေ order မှာတဲ့ပုံစံမျိုးပေါ့နော်အော် special order special order မှာလာမျိုးတွေပါလေမျိုးတော့ရှိသလား
ဟုတ်ရှိပါတယ်ကိုအဲ့လိုမျိုးကတော့ဒါတော့ဟောမရှိဘူးလေတလားနိတလားတစ်ချိန်လောက်ကတော့ပုံမှန်ရှိတယ်ကိုဟောတော့ event ကြီးရှိတယ်သူက event မှာခေါ်ပြီးတော့သူချက်ခိုင်းတာမျိုးပေါ့နော်ပြီးတော့သူတို့ဟောပေါ့နော်ဟိုပွဲတရားတို့ဘာတို့ကိုဟိုခင်းထားပြီးတယ် live event တွေအကုန်လုံးသူကပေါ့နော်ဦးရောကြိုးချက်ပေးထားတာလေပြီးတော့မှဟို demo အနေနဲ့ cooking demo နဲ့ချက်ပေးရမျိုးပေါ့နော်အဲ့လိုမျိုးကတော့တော်တော်ခက်စားတာခုနကဝီပြောခဲ့လို့ပဲတော်တော်ခက်စားတာပေါ့ဆိုတော့သူကဆက်လက်ပြီးရှက်ပြီးသုံးဖြတ်တယ်ဆိုရင်ပိတ်သက်ကလည်းပို့ကြည့်ရဲပြီးတော့လာစားတဲ့ဟိုပေါ့နော်ဟိုဒီ brand ကိုပေါ့နော်ပို့ပြီးယုံကြည်စေတယ်ပေါ့နော်ဒီဆက်လက်ပြီးရှက်ကိုယ်တိုင်က recommendation ပေးရဲဆိုတော့အဲ့ဒါကြောင့်သူတို့တော်တော်လေးလေးဟိုပေါ့နော်နှားကြတယ်ပေါ့နော်ဟုတ်ကဲ့ဘူ
းမချူဝီရဲ့ဒီဟို website တို့ဒီ Facebook မှာတင်တဲ့ဟိုဒီ internet website ပေါ်မှာတင်တဲ့ချက်နည်းပြုံနည်းတွေဘယ်မှာရှာလို့ရသလဲဘယ်လိုမျိုးရယူနိုင်တယ်လဲဆိုတာလေးကိုပြောပြလို့ရမလား
ဟုတ်ကဲ့ဟုတ်ပေါ့နော်ခုလက်ရှိဒီ www.weefoodhouse.com မှာဒီချက်နည်းပေါ့နော်ရေးချအောင်ကြော်လို့ရှိပါတယ်ကို website မှာကျတော့ပုံနေရောအစစ်စင်ပေါ့နော်အားသေးချာကြည့်လို့ရမယ်ပြီးတော့နောက်တစ်ခုကကျတော့ဒီ weefoodhouse ဆိုပြီးတော့ weefoodhouse ပေါ့နော် weefoodhouse ဆိုပြီးတော့ဒီ site မှာရိုက်ခဲ့ပြီးတော့ဒီ page မှာလည်းဒီရွှေချက်ကြီးကြီးအများကြီးပြင်ပေးထားပါတယ်ဟုတ်ကဲ့
မချူဝီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့
အပတ်စဉ်စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သောရအစုံရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်ကိုအောင်အစီအစဉ်တင်ဆက်ထားပါတယ်ရှင်
သူကအဓိကကတော့ဒီပကြီးဘာဘာရက်တွေရဲ့တပ်ပုံတွေဟိုအထူးသဖြင့်ဒီပကြီး art နဲ့ပတ်သက်တဲ့အစားအကုန်လုံးပေါ့နော်ဒီပပူးရဲ့ခီရောနောက်တော့တခြားတဲ့ night symbol ပကြီး design line တွေတန်းအကုန်ဆွဲစုံပေါ့နော်ဆွဲစုံပေါ့သူအဲ့လိုတော့ဟိုတက်ခဲ့တယ်ပေါ့နော်အကြောင်းကဒီတော့မှအဲ့ကြောင်တခြားမှရှိတာ
ဟိုကိုမျိုးကဒီ graphic နဲ့ပတ်သက်ပြီးတော့အခုအလုပ်လုပ်နေတာပေါ့လေဆိုတော့အခါကျတော့ကိုမျိုးကဒီအကြောင်းမှစတဲ့တုန်းကရောဒီ graphic ဘာသာရက်ကိုဘာကြောင့်ရွေးရတာလဲခင်ဗျာ
အမှန်တကယ်ကစတဲ့တုန်းကတော့ဒီအကြောင်းတက်တာပေါ့နော်ဒီ fashion graphic design line ကိုလမ်းမိုးတည်ရွေးခြင်းမရှိဘူးဘာလို့ဆိုတော့တော့အဲ့ဒီအစင်းနယူးယောက်ရဲ့အခြေအနေရဲ့နောက်တော့ကိုရောက်တဲ့နေရာဒေသအခြေအနေရဲ့ကြည့်လိုက်တော့ဒီဘာကြီးတွေကဟိုအခြေအနေမျိုးဖြစ်နေဆိုတော့နှစ်နှစ်လောက်တက်ပြီးတော့အချိန်မှာကောင်ဆယ်လာကသူကအကြံဉာဏ်ပေးရတယ်ဆိုတော့အမှသူကဒီဟာကိုတော့မင်းစိတ်ဝင်စားရဆိုလို့ရှိရင် fashion engine design line ကိုကြောင်းကြည့်ပါလားပြီးတော့အဲဒါဟိုကွန်ပျူတာနဲ့ငယ်ငယ်ကတည်းကအဖေစာပုံတွေတိုင်းမှာလည်း design နဲ့ပတ်သက်ပြီးပြုလို့ဆိုတော့ graphic design နဲ့စိတ်ဝင်စားတော့လည်းပါတော့ပေါ့နော်
ဟုတ်ကဲ့ဆိုတော့ဒီ graphic design ကိုဒါဟိုးတုန်းကလည်းပဲဒါကိုကနည်းနည်းတိမိတွေးမိရှိတဲ့အခါကျတော့ဟိုကျောင်းမှာတကယ်တမ်းဟိုဟိုတက်ပြီးတော့လေ့လာတဲ့အခါကျတော့ပို့ပြီးတော့အထောက်အကူဖြစ်လာ
ဟုတ်အများကြီးဖြစ်သွားတယ်အများကြီးဖြစ်သွားတယ်ကိုမသိတဲ့ဟိုလိုင်းတွေအများကြီးထွက်လာတာပေါ့အရင်တော့ကိုပြီကိုရွာနေဒီကိုရောက်လာတဲ့အချိန်မှာတော့ graphic design ဆိုတော့တမျိုးပဲရှိတယ်သူထင်တာပေါ့ဆိုတော့ဒီကြတော့ graphic design တွေအများကြီးဖြစ်နေတယ်အများကြီးဖြစ်တော့အဲကိုမျိုးဟိုလောက်နှစ်နှစ်လောက်တက်ပြီဟိုเจ้าက၄နှစ်တက်မှာဆိုတော့နောက်ထပ်နှစ်နှစ်ကျန်သေးတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာပါလာရက်တူးယူလိုက်တဲ့အဲမှာတော့ပါပါလာဆိုတော့ fashion engine design line အဲဒီမှာ fashion graphic designနောက်တော့ fashion အဲ့ဒီနဲ့ပတ်သက်တဲ့ဟိုပေါ့ jewelry fashion နဲ့ပတ်သက်တာဒီဒီများတော့ဒီအဲ့ဒီလက်ဝဲရဏနဲ့ပတ်သက်တဲ့ဟာတွေပေါ့နော်ပြည်စီထုတ်တာအဲ့ဒါတွေအကုန်ရောပါလာတာပါလာဆိုတော့ graphic line တွေအများကြီးကိုွဲထွက်သွားတယ်ကိုလက်နဲ့ရေးတဲ့ graphic design line computer ရေးတဲ့ graphic design line ဆိုတော့အများစုထွက်လာတာပေါ့နော်အဲ့ဒါတွေကတကယ်ကိုကောင်းတဲ့ဟ
ဟုတ်ကဲ့ကိုမျိုးလေ့လာခဲ့တဲ့graphic design အကြောင်းကိုနည်းနည်းရှင်းပြပါလား
လေးလာရဲ့ graphic design ကပထမဆုံး HK ကကိုမျိုးကျောင်းတက်တဲ့အချိန်မှာတော့ဒီ digital line တွေကပေါ်ပေါ်သေးတဲ့အချိန်ပေါ့နော်ပေါ်ပေါ်သေးတဲ့အချိန်ဆိုတော့သူတို့ကဒီဟို computer နဲ့ canvas နဲ့ရေးရတယ်အဲဒီ computer လေးမှာမြေလေးထည့်ပြီးအဲဒီရေးထည့်အဲဒီပုံမှန်ပြရေးတဲ့အနေတိုင်းပေါ့ HK တွေဒါပေမဲ့အဲဒီမှာသူကပါရီး graphic ဆိုတဲ့သဘောကိုသူက အများကြီးပေါ့နော် definition ထုတ်တော့ကြတယ်လွယ်လင်းတကူသူပြောမှဆိုလို့ရှိရင်တော့ဒီ main graphic line တကူကြီးတော့မှဆိုလို့ရှိရင်ဟိုအနည်းဝေး acquire user perspective အဲ့ဒီဟာဒီ user ကြီးအကုန်လုံးကထည့်ပြီးတော့စဉ်းစားပြရတဲ့ဆိုတဲ့ idea ရဲ့နောက်ပြီးတော့ဒီ PC control PC ပဲဖြစ်ဖြစ်ဒီစီးပွားရေးလုပ်ငန်းနိုင်ငံရေးလုပ်ငန်းဒီ political sign board တကူကြီးဒီ design လေးအဲ့ဒီ design ပေါ်အခြေခံပြီးတော့ကိုယ်ကဟို blue balance ကိုအယောင် balance ထားရတယ် နောက်တော့စလုံးနဲ့ပုံနဲ့အတွဲမဲ့ balance ထားရတယ်အဲ့ဒီဟာတွေပါအများကြီးကိုကကနနနဲ့ကွဲထွက်လာတာဘာမှမပြီးမှကိုတီးခဲ့တက်ခဲ့တယ်ကွာဆိုတဲ့ဟာတွေကနေဘာမှမဆိုင်ဖြစ်သွားတာလေကိုမျိုးကဒီအင်ဂျီတွေအပေါ်မှာရေးတဲ့ဒီပုံတွေစာသားတွေအတွက်ဒီ
fashion design ကိုလေ့လာခဲ့တာပေါ့လေဆိုတဲ့အခါကျတော့ဒီလိုလေ့လာပြီးတဲ့နောက်မှာဒီလုပ်ငန်းကိုယ်အတွက်ကအဆင်ပြေရလားခင်ဗျ
အဲအဆင်ပြေတယ်အဆင်အများကြီးပြေတယ်ဘာလို့အဆင်အများကြီးပြေတယ်ဆိုတော့အเจ้าမှာတက်ခဲ့တော့မှာစာရွေးကအများဆုံးရတယ်နောက်တော့လက်တွေ့တော့လည်းနည်းနည်းပေါ့နော်သူတို့ဟိုနည်းနည်းဟိုဒီဟိုဟာဘယ်လက်တွေ့လုပ်တဲ့ခက်လောက်ခံလေးတဲ့မှာစာသင်ခန်းထဲမှာလောက်ရတဲ့အတွေ့အကြုံလေးနည်းနည်းတလောက်ပဲရတယ်တကယ်ကြောင်းနဲ့ပြီးတော့ပွဲရတော့ကိုယ်စက်ချောင်းနဲ့ကိုယ်စက်ချောင်းကုနေရပြီးပွဲရပြီးတော ตอนนี้เราลงไปแล้วเจ้าหน้าที่ตัดได้ก็ดูยังอ่ะคีบอยู่มันไม่ตีบุกเลยใช่ไหมเนี่ยแต่เดี๋ยวไปเรามาคงไอ้คอมพิวเตอร์ยี่ดีไซน์อะไรเงี้ยเนี่ยไปอยู่ในอะไรเช่นไอ้ที่ไปที่ยาวตัวเราไอ้มาคอมพิวเตอร์ยี่คอมพิวเตอร์ยี่น่าวิโรห์รู้ว่ามีอะไรที่ดีกว่าวันนี้คอมพิวเตอร์เทคโนโลยีโอลาลาบอกเลยที่จะได้เลยแล้วไอ้ที่จะได้ไลน์พอวิโรห์ไอ้ที่จะได้ไลน์เปลี่ยนมาตัวช้า คุณอาจจะเรียนรู้ว่าคือสอบไปเรื่องที่หาอินเดียดีไซน์ของจีบอินเดียหรืออินเดียไปหาคนงานอยู่ในว่าคิดเลยสุดาแล้วก็เอามาจากมาเอาเจ้ามาติดเหตุอะไรได้หรือเปล่าไอ้มาปูเกลือเล็กๆอ่ะต้องใช้ไปตัวละมั้งเนาะคุณยูรู้จังสัตว์จะดูว่าเราได้ตีปีกคอมพิวเตอร์ไรส์ลบปีกตั้งเยอะอะไรมาหูน้าเป็นจระนิดหน่อยท้องอะไรคอมพิวเตอร์เนี่ยปูนสวยอารู
ก็ดีไซน์สวยอะไรด้วยลูกอะไรขาจะรอไอ้ลูกกูจะเอากลับมาโอเคเขียนวันนี้ชีเกล่ะประถมมาเราแค่เขียนเราชีก็ตะคุโรตะปะกันเลยปากกาวนวลอะไรสุดที่ออโต้ไม่โอเคกูไม่อยากเขียนใช่ไหมกูว่าเมนูอะไรกูมีอะไรได้ขาจะรอไอ้เมนูอะไรก็อาตาเจก้ามีอะไรบ้างสุดกูยูรู้แต่ก็จะเอามาจะรอที่ถ้าปุ่นยาตาปุ่นยูว่าเตียนสุด ถ้าพิมพ์ไม่รู้สิเนี่ยไอ้การเอ็มเกสิตาบิดาเอวูดีมองกันเองมากว่ากูจะเสียอะไรยี่ดีดีนะสิบาร์ดีสี่ดีสิไอ้สิตาบิดาเนี่ยตัดไปก่อนนะนับเวลาเรื่องการล่าสุดสิ่งนั้นส่วนใหญ่นักเรียนมาที่เนี่ยไปกี่รูปนี่มีใครรู้ปุ๊บกูว่ามองกันว่าปุ๊บอะไรอย่างนี้ตัดไปกูที่จะไลน์ไปยาวเลยขาจาระไอ้ส่วนใหญ่ที่รู้ก็เลยกูว่าเสียอะไรพิมพ์มาหัวเราะแล้วว่ามองกันอยู่เวียนยามรู้จารอ สรุปคิดว่าเราขาดจ้าเลยไอ้ยาอาตาเจนเนี่ยที่เป้าหมายคุณจะเจ็บขาจ้าคอมพิวเตอร์จ้าว่าทางงานเราดีสู้คุณเอ็กซ์คูออปเปอร์ลูเตอร์เซนจีราเวสุดเลยฮะเนี่ยคุณอาจจะเล่นด้วยมากูยี่เกเรกูว่ามันเล่นได้ปานยี่เกเรตัวอื่นเนี่ยสุดมีอายุโอ้ชีวิตยาวกว่ายาวกว่าตัวไม้เนี่ยจะเชื่อใจเราแอนดูโลกแบบนี้ตัวเราไม่ได้รับผิดชอบตัวตัวเลี้ยวเราว่าปลุกมันที่มีความเมตตาเราเล่นด้วยมาเล่นเนี่ยต้องพิจารณา ไอ้ตัวจงนี่ไปเนี่ยกูกูว่าจงเกล้าเขี้ยเจริญขาจ้าเราอันนี้อาสาเราคู่กับมึงยาเราเนาะตัวคุณพี่เราแบบแค่เขี้ยจุลเราปัจจุบันเสียเราสู้กับกูกูว่าเราเนี่ยมีสังเกตุที่อย่างเราเห็นเราเนี่ยเราตระหนักหนาตันนี่เราคู่เราเนาะเนี่ยเนี่ยเจียนเนาะไอ้นี่ลาสีอะไรบ่เลย
ပြီးသွားတော့တူလမ်းကြောင်းဝင်ရောက်တော့အလုပ်ကနေပဲပို့ပြန်တင်သွားပါအလုပ်လုပ်ရင်းနဲ့တင်သွားအလုပ်လုပ်နေတင်သွားနဲ့အဲ့လိုပဲကျွန်တော်ဒီကွန်ပျူတာလိုင်းတော့ကိုယ်နဲ့စနေနေ့နေဖြစ်လာတာဆိုတော့ဆိုရင်အမေရိကန်ဂျပန်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ American ဒုသမ Mike Pence မကြာသေးခင်ကသွားရောက်ခဲ့တဲ့အရှေ့အာရှနဲ့ Pacific ဒေသခီးစဉ်တွေကအင်ဒိုနီးရှားနိုင်ငံကိုရောက်ရှိစဉ်အတွင်းသူဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအတွင်းဝန်များရုံးကိုသွားရောက်ပြီးတော့အတွင်းမှုချုပ်လေလောင်မင်းနဲ့ခေတ္တတွေ့ဆုံခဲ့ပါတယ်။အာဆီယံအသင်းကြီးတည်ထောင်တာနှစ်90ပြည့်မြောက်ခဲ့တဲ့အပေါ်မှာဒုသမ Pence ကဂုဏ်ယူကြောင်းအာဆီယံအတွင်းဝန်များရုံးမှပြောကြားခဲ့ပါတယ်။ဒါပြင်အာဆီယံနဲ့အမေရိကန်ကြားရေရှည်ပူးပေါင်းဆောင်ရွက်မှုနဲ့အရေးပါပုံတွေကိုလည်းသူကမှတ်ချက်ပြုပြောကြားခဲ့ပါတယ်။အခုနှစ်ဟာအမေရိကန်နဲ့အာဆီယံတို့ကြားတန်တမာဆက်ဆံရေးနှစ်40ပြည့်မြောက်ခဲ့ပြီဖြစ်ကြောင်းကျွန်တော်တို့ကြားဆက်ဆံရေးကအာဆီယံအတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါတန်တမာရေးရရစီးပွားရေးအရသာမကအမျိုးသားလုံခြုံရေးအတွက်လည်းကြိုးရှိခဲ့ရဆိုတာတန်မြတ်ဖြစ်ဖို့မလိုဘူးလို့သူကပြောကြားသွားပါတယ်။ဒါပြင်အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့ဦးဆောင်မှုအောက်မှာအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနိုင်ငံတွေနဲ့အတူမဟာဗျူဟာကျတဲ့အကျိုးတူဆောင်ရွက်မှုတွေအားကောင်းလာစေဖို့နဲ့ဆက်ဆံရေးပုံမှန်ခိုင်မြဲစေဖို့အတွက်ခြေလှမ်းတွေကိုစတင်လှုပ်ဆောင်နေပြီဖြစ်တယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ဆက်ဆံရေးအပါအဝင်အာရှပစိဖိတ်ဒေသတစ်ခုလုံးကိုတန်ဖိုးထားတယ်ဆိုတာကိုထင်ဟပ်ပြသတဲ့အနေနဲ့သမ္မတဒေါနယ်ထရမ့်ဟာလာမယ့်နိုဝင်ဘာလကျရင်ဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးညီလာခံနဲ့ရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်သွားမှာဖြစ်တဲ့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံများ APEC ထိပ်သီးဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်တယ်လို့ဒုသမပန့်စ်ကပြောပါတယ်။စီးပွားရေးဆက်ဆံမှုတွေအားကောင်းလာအောင်လုပ်ချင်အဖြစ်အမေရိကန်ပြည်ထောင်စုနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အလုပ်အကိုင်းပေါ်ကျော်ဝမှုနဲ့တိုးတက်မှုတွေကိုအရင်တစ်ခါမှမကြုံဘူးတဲ့နီလန်းတစ်တွေနဲ့မြင့်တင်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်။အမေရိကန်ကုမ္ပဏီတွေအနေနဲ့အာရှကတခြားနေရာတွေမှာထက်အာဆီယံအဖွဲ့ဝင်နိုင်ငံတွေအတွင်းမှာယင်းဤမြုပ်နှံမှုတွေပိုလှုပ်ဆောင်နေပြီးတော့အာဆီယံဒေသတွေမှာအမေရိကန်နိုင်ငံရဲ့ယင်းဤမြုပ်နှံမှုကဒေါ်လာ284ဘီလီယံလောက်ရှိပါတယ်။ဒါဟာအိန္ဒိယ၊တရုတ်၊ဂျပန်နိုင်ငံသုံးခုပေါင်းမှရှိတဲ့အမေရိကန်ရဲ့ယင်းဤမြုပ်နှံမှုထက်ပိုများပါတယ်။ဒီလိုသားရဝါပြောမှုကိုကာကွယ်ဖို့နဲ့ဆက်ပြီးတော့ဖွံ့ဖြိုးတိုးတက်နေစေဖို့အတွက်ကမ္ဘာလုံးဆိုင်ရာလုံခြုံရေးကိစ္စရပ်တွေမှာအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုနှစ်ဆတိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒုသမပန့်စ်ကပြောပါတယ်။စီမင်းဒီအပေါ်အခြေခံတဲ့အမိန့်တွေကိုထိန်းသိမ်းဖို့တရားဝင်လွတ်လပ်စွာကုသရောင်းဝယ်မှုတွေဖြစ်ပေါ်လာဖို့နဲ့အငင်းပွားမှုတွေကိုငြိမ်းချမ်းစွာနဲ့တဏမာရေးနည်းနဲ့ဆုံးဖြတ်တာတွေကိုအားပေးပြီးတော့တောင်တရုတ်ပင်လယ်တွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုမြင့်တက်ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့အာဆီယံအဖွဲ့နဲ့အတူအနီးကပ်လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။အဲဒီပင်လယ်ပြင်တွေအတွင်းနဲ့ကျွန်တော်တို့နိုင်ငံတွေကြားမှာငြိမ်းချမ်းရေးနဲ့တရားဝါပြောရေးကိုမြင့်တက်ဆောင်ရွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနိုင်ငံတွေနဲ့အတူရင်မောင်တမ်းပြီးတော့လှုပ်ဆောင်ခဲ့တာနှစ်ပေါင်း40ရှိသွားပြီဖြစ်တယ်လို့ဒုသမပန့်စ်ကပြောပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအဖွဲ့ကြီးနဲ့အတူလက်ရှိရှိပြီးသားအခြေခံကောင်းတွေပေါ်မှာဆက်လက်တည်ဆောက်ပြီးနောက်လာမယ့်နှစ်90မှာအခုထပ်ပိုပြီးအောင်မြင်မှုတွေရရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဒုသမပန့်စ်ကပြောကြားသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ကြည့်ပါပြီ။
အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရစေ။အခုတော့သတင်းအချင်းချုပ်ကိုကိုစုံဝင်းလိုက်ကြီးညာပေးပါမယ်ရှင်
။မြောက်ကိုရီးယားရေကိုကန်တွယ်ဖြစ်ရှင်းတဲ့နေရာမှာစီရေးအရာလှုပ်ဆောင်မဲ့ကိစ္စလဲပါဝင်တယ်လို့ပြောကြားပြီးရပိုင်ကြမှာပဲ။သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဦးနဲ့တွေ့ဆုံမယ်လို့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ကင်ဂျွန်းဦးနဲ့တွေ့ဆုံမှုအခြေအနေပေးရင်သူတွေ့ဆုံမှာဖြစ်ကြောင်းအဲ့လိုတွေ့ဆုံမှုမကန်တဲ့အခြေအနေတွေဖြစ်ဖို့တော့လိုအပ်တဲ့အကြောင်းဘလူးဘတ်သတင်းဌာနနဲ့ပြုလုပ်တဲ့မင်းမြကအတွင်းသမ္မတထရမ့်ကတင်ရလေးမှာပြောကြားခဲ့တာဖြစ်ပါတယ်။မေလ10ရက်နေ့မှာကြာရောက်တဲ့မေဒေးကမ္ဘာအလုတ်သမားနေ့အထိမ်းအမှတ်အဖြစ်နဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းမှာဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ပြင်သစ်၊တူရကီအပါအဝင်ရုရှားနိုင်ငံတို့မှာဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။အာရှတိုက်အတွင်းမှာလည်းမေဒီနေ့အခမ်းအနားကျင်းပတာမှာမြန်မာနိုင်ငံမှာလည်းအလုတ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေပြုလုပ်ခဲ့ကြပါတယ်။ကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းမေဒီနေ့အခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်။ဒီမေဒီနေ့အခမ်းအနားကိုဝါရှင်တန်ဒီစီမှာကျင်းပတာမှာတော့ထောင်နဲ့ချီတဲ့ပြည်သူတွေဟာအင်ဗျူတော်ရှိရာကိုချီတက်ခဲ့ကြပြီးတော့ရုပ်ောက်ပွဲမက်ဆေ့ချ်စီယွန်ရင်ကလာကတမရအိုဘားမားအသုံးပြုခဲ့တဲ့ Yes We Can ဆိုတဲ့ဆောင်းပုဒ်ကိုကြွေးကြော်ခဲ့ကြပါတယ်။အလုပ်ငန်းတချို့လည်းမေဒီနေအထိမ်းအမှတ်အဖြစ်နဲ့ပိတ်ပေးခဲ့ပါလေ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာ ဒီကနေ့အင်္ဂါနေ့မှာ EU ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်နဲ့တွေ့ဆုံမှာဖြစ်သလို EU နိုင်ငံကြားရေးနဲ့မူဝါဒလုံခြုံရေးဆိုင်ရာအကြီးအကဲလည်းဖြစ်ဥရောပကော်မရှင်ဒုက္ခတာလည်းဖြစ်တဲ့ဖက်ဒရီကာမိုဂရီနီနဲ့တွေ့ဆုံမှာဖြစ်ပါတယ်အဲ့နောက်မှာတော့ဒီမေလ၂ရက်နေ့မှာပဲဘယ်လ်ဂျီယံဘီယံဖိလစ်ပင်းနဲ့လည်းတောင်ဆန်းစုကြည်တွေ့ဆုံမယ်လို့ဆိုပါတယ်ခင်ဗျ
တရင်ချင်းချုပ်ကိုကိုစောဝင်လိုက်ကြီးညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ကေဗင်ဖောင်လာဖြစ်ပါတယ်ကျွန်မရှားဖုံပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American တန်အင်္ဂါနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုနေ့6နိုင်ကနေ9နိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်အင်္ဂါနေ့ညနေခင်းထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကတော့ line meter 16 19နဲ့ 25 တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.